ီလ20ရက်နေ့မှာစစ်ကောင်စီဥက္ကဋ္ဌနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေစတင်တယ်လို့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရကသတင်းထုတ်ပြန်ပါတယ် MCA အပြည့်ရဲ့လက်မှတ်ထိုးအဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းရှင်ဥဆောင်အဖွဲ့ PPSD နဲ့ဆွေးနွေးဖို့ကိုတော့ညှိနှိုင်းနေစေဖြစ်ကြောင်းနဲ့စစ်ကောင်စီဘက်ကရလက်တစ်ခုထွက်ပေါ်လာတဲ့အထိဆွေးနွေးသွားမယ်လို့ပြောဆိုထားပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုသားညူပြောပြပေးပါမယ်
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မြို့မြောင်နိုင်ကတန်တလာနှက်ကိုင်အဖွဲ့ကိုညီငယ်ဆွေးနွေးဖို့ဖိတ်ခေါ်တဲ့နေရာမှာလက်နက်ခိုင်အဖွဲ့၁၀ဖွဲ့တက်ရောက်ဖို့အကြောင်းပြန်ထားပါတယ်။ဒီညီငယ်ဆွေးနွေးပွဲတွေကတော့ဒီမေလ20အခုတောက်ကြနေမှာစတင်မှာဖြစ်တဲ့ကြောင်းစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့ကျင်းပတဲ့ဇင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။နိုင်ငံတော်အကြီးအကဲနဲ့ဒီ EU ကိုတဖွဲ့ချင်းစီနဲ့တွဲဆောင်မှာဖြစ်တယ်လို့ PDSD ဥဆောင်မှုအဖွဲ့အားလည်းတွဲဆောင်ဆွေးနွေးခွင့်ရရေးဆောင်ရွက်ပေးနိုင်ရန် PDSDဥဆောင်ဖွဲ့မှညီနိုင်ရေးကော်မတီကိုစတင်ဆောင်ပြီးပို့လာတာရှိပါတယ်။ဒါနဲ့ပတ်သက်ပြီးကျွန်တော်ညီနိုင်ရေးကော်မတီကလည်း EU တစ်ဖက်ချင်းစီရဲ့လိုလားချက်သဘောတရားတူညီမှုတွေဒါမရှိတာကြောင့်မလို့ကျွန်တော်နိုင်ငံတော်အကြီးအကဲနဲ့ဒီ EU တစ်ဖက်ချင်းစီကိုဒါတွေ့ဆုံသွားမှာဖြစ်ကြောင်းနဲ့တရားဝင်တွေ့ဆုံဆွေးနွေးလို့ပါကညီနိုင်ရေးကော်မတီနဲ့ PDSD ဥဆောင်မှုအဖွဲ့တို့တွေ့ဆုံနိုင်ပါတယ်လို့ကြံကြားထားပြီးဖြစ်ပါတယ်။ဒီတွေ့ဆုံဆွေးမှုတွေမူတွေကအတော်ဆုံးဒီလ20ရက်နေ့မနေ့ပြန်မှာစတင်တွေ့ဆုံမှာဖြစ်ပါတယ
်မနေ့ကျမှာစတင်မဲ့ဒီညီငယ်ဆွေးနွေးပွဲမှာစစ်ကောင်စီဘက်ကယူမှန်းထားတဲ့အဓိကဆွေးနွေးသွားမယ့်အချက်တွေနဲ့ပတ်သက်လို့ဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုဆက်ပြောပြပါတယ
်နံပါတ်1ကတော့ဒီ EU အဖွဲ့များရဲ့လူဝင်ဆန္ဒတွေအဲ့ဒီလူဝင်ဆန္ဒတွေထဲမှာကျွန်တော်တို့ဒါနိုင်ငံတော်အစိုးရနိုင်ငံတော်အစိုးရရဲ့လိုလားချက်တွေနံပါတ်3ကတော့အဲ့ဒီကုရဲ့ဂျားထဲမှာသူတို့ရဲ့လူဝင်ဆန္ဒနဲ့နိုင်ငံတော်အစိုးရရဲ့ဒါလူနာချက်တွေရဲ့ဂျားထဲမှာဒါလက်ရှိလှုပ်ဆောင်ပေးနိုင်တဲ့ဟာတွေလက်ရှိလှုပ်ဆောင်ပေးနိုင်တဲ့ဟာတွေအပြီးရင်တော့ကျွန်တော်တို့နောက်အနာဂတ်မှာမှလှုပ်ဆောင်ပေးနိုင်တဲ့ဟာတွေ
တောက်ကြနေမှာတော့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းရဲ့စတင်ဆွေးနွေးမှာဖြစ်ပြီးတော့ RCSS ကိုယ်စားလှယ်ဖွဲ့ကိုဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်ဆက်ကိုယ်တိုင်ဦးဆောင်တက်ရောက်မှာဖြစ်ပါတယ်လက်ရှိကျင်းပမဲ့ဆွေးနွေးပွဲတွေမှာ SCA လက်မှတ်ထိုးအဖွဲ့ရဲ့ညီငယ်ကြီးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ကပါဝင်ခွင့်မရပါဘဲPBSD ကချမှတ်ထားတဲ့မူတွေကိုတော့တဖွဲ့ချင်းကဆွေးနွေးသွားဖို့ရှိတဲ့အကြောင်း PBSD ဥဆောင်ဖွဲ့ဝင်ဘူမူကြီးခွန်ဥက္ကာကပြောပါတယ်
။အခုဗိုလ်ချုပ်ရေးဆွေးနွေးအဖွဲ့ကတော့ကျွန်တော်နဲ့ဟိုတိုင်ပင်ပြီးတော့တော့သွားတာတော့မဟုတ်ဘူး။ဥစားသူ့စီစဉ်နဲ့သွားတယ်ဆိုတော့ကျွန်တော်တို့ပါပါကပြောလိုက်ရအောင်။ဒီလိုလည်းပဲကျွန်တော်တို့ဒီ၆ဖွဲ့ကတော့ဂျမဲ၆ဖွဲ့ကတော့တိုင်ပင်တင်ပင်နဲ့နော်ကိုကြောင်နဲ့ကိုပြောတမန်ကနုံးကိစ္စလည်းပြောပါဗျာ။
PBSD ရဲ့ position လည်းပြောတယ်ဆိုတော့ကျွန်တော်သိသားပါတယ်။ PBSD ကအခြေခံမူ၃ချက်ငငယ်လုံငန်းစဉ်ခုနှစ်ချက်နဲ့လမ်းပြမြေပုံ၈ချက်ပေါ်မှာအခြေခံဆွေးနွေးဖို့ဆုံးဖြတ်ထားပါတယ်။ PBSD ရဲ့အခြေခံမူ၃ချက်တဲမှာငငယ်ပြဿနာကိုငငယ်နည်းနဲ့ဖြေရှင်းဖို့သက်ဆိုင်ရာအရေးပါတဲ့အဖွဲ့အစည်းတွေအားလုံးပါဝင်ဖို့နဲ့အရက်သားတွေရဲ့လူမျိုးရေးကာကွယ်ရေးတွေကိုလှုပ်ဆောင်ပေးဖို့ဆိုတာပါပါတယ်။တစ်ဖွဲ့ချင်းစီရဲ့နေမြေအခြေအနေလုံငန်းစဉ်တွေဆွေးနွေးရမှာချုံးမှုရွယ်ကူနိုင်ပေမဲ့တနင်္ဂနွေချင်းဒီထက်သွင်းဆွေးနွေးရင်တော့အချိန်ယူရနိုင်တယ်လို့ဘုံမူခွန်ဥက္ကာကသုံးသပ်ပါတယ်။ညီငယ်ဆွေးနွေးပွဲတွေကတော့ဒီလကုန်ပိုင်းအထိအဖွဲ့လိုက်ဆွေးနွေးမှာဖြစ်တယ်လို့နောက်လတွေမှာလည်းဆက်လက်ဆွေးနွေးသွားဖို့ရှိတယ်လို့သိရပါတယ်။ SCA လက်မှတ်ထိုးခုနှစ်ဖွဲ့က RCSS SSC ရှမ်းနောက်ကင်းအဖွဲ့တွေဖြစ်တဲ့ DGBA, KNU, KNL, PC, PNLU, PO, MNSP, MON, ELP, KAI, LDU, LAHU နဲ့လက်မှတ်ရေးထိုးမှထားတဲ့အဖွဲ့၃ဖွဲ့က UWSC ဝါရဲ့နော် NDAA Myla SSPP SSC ရှမ်းစတဲ့အဖွဲ့တွေကတက်ရောက်မှာဖြစ်ပါတယ်။ကချင် KIO, KNU, KNU, KNPP, Chin CNF နဲ့ကျောင်းသားတက်မလို့ EBSCF အဖွဲ့တွေကတော့တက်ရောက်မှာမဟုတ်တဲ့အကြောင်းစာထုတ်ပြန်ထားပြီးတော့တောင်းပလောင် PSLF, Kokan MNDAA, Chakha EA အဖွဲ့တွေကတော့ညီငယ်ဆွေးနွေးပွဲတွေကိုစောင့်ကြည့်လေ့လာနေဆဲရှိတဲ့အကြောင်းသတင်းမီဒီယာတွေကိုတုံ့ပြန်ပြောဆိုထားပါတယ်။စစ်ကောင်စီနဲ့စီးပွားခါတွေဖြစ်နေတဲ့တန်လာလနဲ့ကြိုင်တွေနောက်ဆက်နာပင်ပြီးတဲ့နောက်ဖွဲ့စည်းလာတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့ကော်မတီတပ်ဖွဲ့ PDF တွေဒီလိုမျိုးစနစ်ဝင်မှမပါဝင်နိုင်တော့မြန်မာနိုင်ငံရဲ့ညီငယ်လုံငန်းစဉ်ဟာမအောင်မြင်နိုင်ဘူးလို့တုံ့တက်မှုတွေလည်းရှိထားပါတယ်။ဒီကနေ့မနေ့ပိုင်းကတော့တပ်မတော်ထောက်ခံသူတွေဘက်ကညီငယ်စနစ်ဝင်တွေကိုကျူးကျူးနဲ့ထောက်ခံပွဲကိုရန်ကုန်မြို့ဒီမဟာဗလူကပန်းရံမှာကျင်းပခဲ့တယ်လို့ပြီးခဲ့တဲ့ရက်တွေကလည်းနေပြည်တော်မှာကျင်းပခဲ့ကြပါတယ်ခင်ဗျာ။